ပါကစ္စတန်နိုင်ငံမှာတော့နောက်မြောက်ပိုင်းအာဖဂန်နစ္စတန်နဲ့ကဲရမှာတည်ရှိတဲ့မတည်ငြိမ်တဲ့ခိုင်ဘာပါတန်ခွာပြည်နယ်ဘန်နူအရံမှာစစ်သည်တွေကပါကစ္စတန်စစ်တပ်ရင်တန်းကိုအသေးခံဘုံခွဲသမားကမော်တော်ဆိုင်ကယ်နဲ့တိုက်ခိုက်တဲ့အတွက်စစ်သား9ဦးသေဆုံးပြီးအများပြားဒဏ်ရာရတယ်လို့ပါကစ္စတန်အရာရှိတွေကစစ်သည်တွေနေမှာပြောပါတယ်ဒီတိုက်ခိုက်မှုအတွက်ပါကစ္စတန်ယာယီဝန်ကြီးချုပ်အန်ဝါအိုဟက်ခါကာကပြစ်တင်ရှုံချကြောင်း Twitter ကနေပြောပါတယ်စစ်သား9ဦးတည်ဆုံးပြီးတော့အများပြဒဏ်ရာရစီတဲ့ဒီလောက်ရဟာတရားပေါ်ကြောင့်လည်းအကြမ်းဖက်လို့ရလို့လည်းပြောပါတယ်။အခင်းဖြစ်ပေါ်တဲ့ဒေတာမှာ TTP လို့ခေါ်တဲ့ Pakistan Taliban ရဲ့အစိုးရတပ်တွေကိုပြစ်မှတ်ထားပြီးတော့မကြာခဏတိုက်ခိုက်လေရှိပေမဲ့အခုတိုက်ခိုက်မှုကတော့ဘယ်ဘက်ကလှုပ်ဆောင်လဲဆိုတာထုတ်မပြောသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့တောင်ပိုင်း Waziristan ဒေတာမှာ TTP သဘုံကြီးရဲ့တိုက်ခိုက်မှုကြောင့် Pakistan စစ်သား6ဦးတည်ဆုံးရပါတယ်။အခုလပိုင်းတွေအတွင်းပါကစ္စတန်မှာပါကစ္စတန်တာလီဘန်နဲ့တခြားလက်နက်ကိုင်တပ်ဝင်တွေတိုက်ခိုက်မှုတွေတိုးလာနေတာဖြစ်ပြီးတော့ဒီနှစ်ထဲဖြစ်ပေါ်တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ပါကစ္စတန်နိုင်ငံတော်လောဆစ်ဖက်နဲ့ရက်ပဲတေဆွမ်းသူ900လောက်ရှိနေပါပြီ။အိန္ဒိယအာဖဂန်မှာတာလီဘန်တွေထိန်းချုပ်ခဲ့တယ်။နောက်ပိုင်းအခုလိုအကြမ်းဖက်မှုတွေတိုးလာတာဖြစ်ပြီးကုလသမဂ္ဂအစိုးရခန်းစာတွေမှာတော့ဒီ TTP အဖွဲ့ဝင်ခန့်မှန်းခြေ6000လောက်အာဖဂန်နစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတယ်လို့ပြောပါတယ်။